ရုရှားကာကွယ်ရေးဝန်ကြီးဆာဂေရှ်ရိုက်ကူးဟာယူကရိန်းနိုင်ငံတွေကရုရှားတပ်တွေကိုသွားရောက်အားပေးခဲ့တယ်လို့ရုရှားကဒီနေ့သတင်းထုတ်ပြန်ပါတယ်။ဒေါနက်စ်ဒေသတောင်ပိုင်းကစစ်စခန်းတစ်ခုကိုသွားရောက်စစ်ဆီးခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဝန်ကြီးဌာနထုတ်ပြန်တဲ့ဗီဒီယိုထဲမှာရှေ့တန်းစစ်မျက်နှာပြင်မှာစစ်တိုက်နေတဲ့ရုရှားစစ်သည်တွေကိုဝန်ကြီးရှိုက်ကူးစုတစိတ်တွေချင်းမြင့်နေတာတွေ့ရပါတယ်။ယူကရိန်းစစ်မှာရုရှားတပ်တွေစီးရဲအယတည်ချာချာဆောင်ရွက်နိုင်တဲ့အပေါ်မှာပတ်သက်လို့ဒီကာကွယ်ရေးဝန်ကြီးအပေါ်မှာဝေဖန်မှုတွေရှိနေချိန်မှာပဲခုလိုတွားရောက်ပုံရပါတယ်။ရုရှားရဲ့ကျူးကျော်စစ်တံခံနေရတဲ့ယူကရိန်းနိုင်ငံအတွက်အမေရိကန်ကနောက်ထပ်စီးရဲအကူအညီတွေပေးမဲ့အစီအစဉ်ကိုလည်းအင်ဗီရောကတောက်ချာနေကကြေညာပါတယ်။ရုရှားရဲ့ရန်လိုကျူးကျော်မှုကိုခုခံနေရတဲ့ယူကရိန်းနိုင်ငံအတွက်စစ်လက်နက်နဲ့ပစ္စည်းတွေဆက်ပေးဖို့အစီအစဉ်အရပေးမှာဖြစ်တယ်လို့အင်ဗီရောပြောခွင့်ရခရင်ဂျော်ပြဲကခုလိုပြောကြားခဲ့ပါတယ
် Today the Biden Harris administration is announcing its 33rd security assistance package for Ukraine using presidential
Ukraine အတွက်သမ္မတ Biden အစိုးရက33ကြိမ်မြောက်စစ်လက်နက်အပါအဝင်စီးရဲထောက်ပံ့တွေပေးမယ်လို့ကြေညာတဲ့အကြောင်းအင်ဗီရောပြောခွင့်ရကတောက်ကြနေတော့ကသတင်းတောက်တွေကိုပြောခဲ့တာပါ American တွေအစိုးပိုင်းတုန်းကတည်းကပေးထားတဲ့ HIMARS ဒုံးပစ်စင်တွေ Howitzer အမြောက်တွေ Bradley တန်ကြားကကားတွေအတွက်လိုအပ်တဲ့လက်နက်ခဲယမ်းတွေကိုထပ်ပေးမှာဖြစ်တယ်လို့ American အစိုးရကပြောပါတယ် Ukraine အတွက်ကမ္ဘာကဝိုင်းဝန်းပံ့ပိုးအောင်လို့ American ကဆက်ပြီးတော့စီးရင်သွားမှာဖြစ်တယ်လို့လည်းအင်ဗီရောပြောခွင့်ရကပြောကြားခဲ့ပါတယ်တချိန်တည်းမှာပဲဒွန်ဘတ်ဒေသတွေကဘာခမှုမြို့တဲနဲ့မြို့တဝိုက်တိုက်ပွဲတွေဒီကနေ့စနေနေ့မှာလည်းဆက်လက်ပြင်းထန်နေတယ်လို့ Britain ကကွယ်ဝင်ကြီးဌာနကပြောပါတယ်ရုရှားတပ်တွေစစ်မျက်နှာပြင်3ခုကနေတိုက်ခိုက်ခဲ့တဲ့ဘာခမှုမြို့ကျမသွားအောင်လို့ခုခံနေတဲ့ယူကရိန်းတပ်တွေကိုအထူးတပ်ဖွဲ့တွေနဲ့အားဖြည့်ထားတယ်လို့ရရှိတဲ့ထောက်လိုင်းရဲ့အချက်အလက်တွေကို Britain ကကွယ်ဝင်ကြီးဌာနရဲ့ Twitter ပေါ်မှာဒီကနေ့စနေနေ့မှာဖော်ပြပါတယ်ရှင်